ပိုင်းထဲမှာလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့လူသားမှုတစ်ခုအကြောင်းလူငယ်တွေနဲ့ဆွေးနွေးဖြစ်ပါတယ်။လူသားမှုကတော့လူမြင်ကွင်းမှာရဲရဲဆက်ဆက်တတ်တဲ့အမှုပါ။အဲ့ဒီမှာကြိုတင်ကြံရထားတာမရှိဘူးလို့ညင်းနိုင်ပေမဲ့အဲ့ဒီအနည်းအပားမှရှိတဲ့လက်နဲ့အဖြစ်သုံးလို့ရတဲ့ကိရိယာတွေကိုသုံးပြီးတော့တခါတည်းမသိမချင်းတတ်နေတာကိုတွေ့ကြတဲ့အခါမှာလူငယ်တွေကြားထဲမှာဆွေးနွေးစရာညှင်းခုန်စရာတွေဖြစ်လာတာပါပဲ။တကယ်တော့မကြသေးဘူးကမှကျောင်းတစ်ကျောင်းမှာကျွန်တော်တွေ့ခဲ့ဦးတာလေးကိုကြားပြတ်တင်ပြပါသေး။ကျောင်းထဲမှာကျောင်းသားနှစ်ယောက်ရံဖြစ်ကြတယ်ဆိုရင်အဲ့ဒီကျောင်းမျိုးဟာရံဖြစ်တဲ့ကျောင်းသားနှစ်ယောက်ကိုခေါ်လိုက်ပြီးတော့ပြုံးပြင်းနေနေကြောစီခိုင်းပါတယ်။အဲဘယ်ကိစ္စကိုမကျေနပ်တာမိမိကဘာဖြစ်စီခြင်းလဲဆိုတာကိုနောက်ဆုံးတထိုင်ထဲမှာပြောလို့မထွက်ရင်နဲ့စာနဲ့အပြန်အလှန်ရေးခဲ့ပါဆိုပြီးတော့ရေးခိုင်းလိုက်ပါတယ်။အဲ့ဒီကျောင်းသားနှစ်ဦးစလုံးနှစ်ဖက်စလုံးရဲ့ဒုတိမုတ်နှစ်ဖက်စလုံးမှာပါဝင်ကြတဲ့သူတွေရဲ့တူးချင်းခံစားချက်တွေဖြစ်စေချင်တာတွေမကျေနပ်ချက်တွေကိုကြားကနေပြီးတော့ဖတ်ကြပါတယ်အပြန်အလှန်လည်းဖတ်ရှုစေပါတယ်ဆိုတဲ့အခါမှာတော့တော်တော်တဏံပြဿနာတွေဟာလက်သီးနဲ့သို့မဟုတ်လက်နဲ့နဲ့ဖြေရှင်းမှမဟုတ်ပဲဆွေးနွေးလိုက်ရင်ရပါတယ်ဆိုတဲ့ဘက်ကိုယူနိုင်ခဲ့တာတော်တော်များများတွေ့ရပါတယ်အဲ့ဒီအကြောင်းရဲ့အကြောင်းကိုကြည့်ရလဲအဲ့ဒါကိုအောင်ပွဲတရားအနေနဲ့ပြောပြပါတယ်အခုတော့ကျွန်တော်တို့ကလူသတ်မှုဖြစ်သွားတဲ့အချက်မှာသုံးသပ်ကြတာမှာအဆင့်အနှစ်ခုပါနံပါတ်၁ကရန်ဖြစ်ခွင့်ပါရန်ဖြစ်ခွင့်ဘာဖြစ်လို့ရှိနေတာလဲပေါ့ဒါဆိုရင်ရန်ဖြစ်ခွင့်မရှိတဲ့လူအဖွဲ့အစည်းတွေမရှိဘူးလားရှိတယ်။နောက်တစ်ဆင့်ကတော့ရန်ဖြစ်ခွင့်ရှိတယ်ဆိုရင်တော့မှတာမန်အားဖြင့်ခြေထောက်နဲ့လက်နဲ့တွေမပြီးဘဲနဲ့ဘာဖြစ်လို့သေးသေးနိုင်တဲ့လက်နဲ့ကိုရှာပြီးတော့တစ်ဖက်ကိုတတ်တဲ့အထိဖြစ်ရတာလဲပေါ့အဲ့ဒီလိုဆက်ပြီးတော့ဆွေးနွေးကြတာပါလူငယ်တယောက်ကတော့ပြောပါတယ်သူတွေ့မှုတဲ့လူအဖွဲ့အစည်းတချို့ဆိုရင်ရန်ဖြစ်ခွင့်လုံးဝမပေးဘူးပေါ့တချို့ကြတော့အဲ့လိုလက်ဝဲထိုးတယ်လို့ပေါ့လူကြီးလူကောင်းပြီးသားစွာနဲ့လက်တွေချီတွေအားကိုးကြရမယ်ပြီးရခါကြရင်လက်နဲ့ကိုယူမသုံးအောင်ဆိုတာပါအဲ့တော့လက်နဲ့ကိုယူသုံးတဲ့အကျင့်ကဘယ်ကလာလဲလူငယ်တယောက်ကဝင်ပြီးတော့ထောက်ပြပါတယ်အဲ့ဒါတော်တော်များများကလည်းရုပ်ရှင်တွေတည်းကလာတာတဲ့ဘာဖြစ်လို့လဲဆိုရုပ်ရှင်တွေထဲမှာပြန့်နေတာတဲ့ကလူမိုက်လို့ပြောတဲ့လူတွေလူချမ်းလို့ပြောတဲ့လူတွေရဲ့အမှုရာကခန့်ညံ့ညံ့လို့သူတို့ကခံစားရပါတယ်ဆိုလိုတာကတော့အဲ့ဒီရဲ့အမှုရာတွေကအမြင်ကအောင်မုန်းအောင်ကလုပ်ပြတယ်ပြီးရခါကြတော့ကျင့်ဝတ်နဲ့ပတ်သက်ရင်ကြံနာရှိရလို့ဆိုပါတယ်ဒီမှာတယောက်ကဝင်ထောက်လိုက်တာကတော့လူဆိုးပါဆိုမှကြင်ဝတ်လိုက်နိုင်အောင်မလားလို့ပြောပါတယ်မဟုတ်ပါဘူးတဲ့ကိုလူငယ်ကပြန်ပြောပါတယ်ဒါကရုပ်ရှင်ရိုက်ကြတဲ့သူတွေရဲ့တာဝန်ရှိမှုကိုဆိုလိုတာပါတဲ့အဲ့တော့တော်တော်ပေါ့ဗျာတော်ရည်နယ်တွေမှာလည်းဟိုအကြိုက်ဆုံးဆိုတဲ့ရုပ်ရှင်ဒီတိုင်းမှာအဓိကကရန်ဖြစ်တဲ့အခါမလွဲမသွေပါပါတယ်ယောက်ျားချင်းဖြစ်ရင်ဖြစ်မယ်မိန်းမချင်းဖြစ်ရင်ဖြစ်မယ်ကျွန်တော်မှတ်မိနေပါသေးတယ်ကျွန်တော်တို့ငယ်ငယ်ကလေးကနေပြီးတော့တော်တော်ကြီးတဲ့အထိပေါ်လေးဒီဘက်ခေတ်တွေအထိပါအမျိုးသမီးစားဆောင်စုတွေမှာအကယ်ဒမီရကြတာတွေကရံဖြစ်ခန်းတွေမှာရတာတွေကတော်တော်များပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူအဖွဲ့အစည်းကရံဖြစ်တာနဲ့လောက်တော့မှရင်ပါနေကြလားပေါ့။အဲ့တော့နောက်တူကတော့ရုပ်ရှင်ဘက်ကိုဆွဲမပြောနဲ့ရုပ်ရှင်ကကြီးပဲဟိုရှိကလောက်တာမဟုတ်ဘူးတဲ့။ရေကံမြေကံကိုသာလျှင်ဝေဖန်ပေးဖို့ပြောပါတယ်။ဘာဖြစ်လို့လဲကိုဝင်းကျင်ကရံဖြစ်ခွင့်လုံးဝမရှိတဲ့ဝင်းကျင်မျိုးဆိုပါတော့ကဲပြောပါမယ်ဘာမှလဲဆိုတော့အိမ်နေမှာဆိုလို့ရှိရင်မိဘတွေရဲ့တွင်တင်မှုကကြေတနာဖြစ်လာရင်ကိစ္စဖြစ်လာရင်လူကြီးကိုပြန်ပြောလူကြီးဝင်ပြီးတော့ရှင်းပေးမယ်မင်းတို့ဒေါသအလျောက်မတုံ့ပြန်ဘူးလို့တိမ့်တိမ့်ခဲ့တာတွေရှိသလိုရန်ဖြစ်ချင်းကိုတော့ဘယ်နည်းနဲ့မှသဘောမတူဘူးဆိုတော့မိဘတွေလည်းတကယ်ရှိပါတယ်ဒါပေမဲ့တချို့တော့အရက်ထဲမှာအိမ်မှာကြတော့ဘာတွေပြောကြသလဲဆိုတော့ဖြစ်လာရင်တော့လက်ဦးကကိုကလှုပ်ခဲခံရတယ်လို့တော့ငါမကြားချင်ဘူးပြီးတော့မှအဖေလိုက်ရှင်းမယ်စခန်းရောက်အမေလိုက်ရှင်းမယ်လို့ပြောတဲ့မိဘတွေလည်းရှိပါတယ်ဆိုတော့သူတို့တွေကဘာလဲဆိုတော့ပြုတ်တင့်ခြင်းမပြုတ်တင့်ခြင်းဆိုတဲ့ကျင့်ဝတ်ကိုတမိုးမထားပဲနဲ့ရလတ်ဆိုတဲ့မိမိသားသမီးကအနိုင်ရလိုက်တဲ့သူများသားသမီးကိုလှုပ်လိုက်နိုင်တယ်ဆိုတာကိုဥစားပေးတဲ့အတွေ့ပေါ့လေအင်မတန်ကြောက်စရာကောင်းတယ်လို့ကျွန်တော်နားလဲပါတယ်ဥပမာကျွန်တော်တို့သိနာသိထားတဲ့ကျွန်တော်တို့မြင်ထားတဲ့ကောင်းပိုင်တွေအင်မတန်ဖြစ်စားတဲ့အမေရိကန်ပြည်တော်စုဆိုရင်တော့မှကျွန်တော်တို့ရံမွဲတွေတချင်းချင်းနဲ့ဆိုကျွန်တော်တို့ထင်စရာရှိတာပါတကယ်တော့အဲ့ဒီမှာအခြေဆိုင်နေတဲ့သူတွေကိုယ်တိုင်ရောက်ဘူးတဲ့သူတွေလည်းပြောကြပါတယ်မကြေမနှက်ဖြစ်ကြရင်အဲ့ဒီယောက်ျားနှစ်ယောက်ကခေါင်းချင်းဆိုင်ပြီးတော့ခေါင်းချင်းပဲပုတ်နေကြတာဘလူကမှစမထိုးရဘူး။ဘာဖြစ်လို့လဲဆိုရင်ထိုးကြိတ်လိုက်တဲ့သူကအလွန်ဖြစ်ပြီးတော့သူ့ရဲ့ဘဝမှတ်တမ်းမှာဒါကသူ့ဟာရံဖြစ်တတ်သူလက်တုံ့ပြန်ပြီးတော့လက်နဲ့ပြဿနာကိုဖြေရှင်းတတ်သူဖြစ်သတ်မှတ်ခံရမှာပါ။အဲ့ဒါကသူဝင်ရမယ့်အလုပ်တွေအကြောင်းတွေအားလုံးမှာထိခိုက်မဲ့ကိစ္စပါ။အကုန်လုံးပါသွားမှာပါ။သူ့ကိုဒီလိုပတ်ဝန်းကျင်ကနေပြီးတော့သတ်မှတ်သွားတာပါ။ဒါကြောင့်မလို့လက်မပါရဲကြပါဘူး။ယောက်ျားချင်းဂျိုကြည့်ကြည့်ပြီးသားလည်းစောင်းကန်းစောင်းကန်းနဲ့သွားကြတာများပါတယ်။ဒါကပတ်ဝန်းကျင်ကဘုံလုံးဝအခွင့်မပြုတာပေါ့ဥပဒေအရကအဲ့ဒီလိုလွယ်လွယ်နဲ့ရံမဖြစ်အောင်တားတာပေါ့ ကျွန်တော်တို့စီမှာတော့အရာအထက်မှာသူတော်ဘာကိုရိုက်ပြီးတော့သွေးထွက်တန်ရုံတွေအဖြစ်ကြိုးကမ်းသွားပြီးတော့မှဒုတ်ကြီးတန်းတန်းသွေးတန်းတန်းနဲ့ပြန်လာတဲ့လူကိုသူရဲကောင်းလို့ဝိုင်းကြည့်ကြတာဘာအမှုမှမဖြစ်ဘဲနဲ့ဒီလိုပဲပြီးသွားတာတွေများတော့ကျွန်တော်တို့စီမှာတော့အင်မတန်ကျင့်သားကြပုံပေါ့လက်တည်ရင်ကုန်ကြပြီလို့ပဲပြောချင်ပါတယ်တကယ်တမ်းဘဝတစ်ခုချင်းစီနဲ့ရှင်ပြီးတော့အဲ့ဒီ
်